အီတလီနိုင်ငံပေါင်းမမြို့မှာနိုဝင်ဘာ15ရက်တနင်္လာကနေတောက်ကြနေ့အထိ9ရက်ကြာမြန်မာအရေးလှုပ်ရှားမှုကိုပေါင်းမမြို့ရော Service Institute နဲ့အီတလီမြန်မာမိတ်ဆွေအဖွဲ့ Giuseppe Melpilli တို့ကဦးစီးပြီးပေါင်းမတက္ကသိုလ်အပါအဝင်အဖွဲ့အစည်းအများအပြားနဲ့အီတလီရောက်မြန်မာတွေပါဝင်ကျင်းပကြမှာဖြစ်ပါတယ်။ကြောက်ရွံ့ခြင်းမှလွတ်မြောက်ခြင်းမြန်မာနိုင်ငံဒီမိုကရေစီအရေးခေါင်းစဉ်နဲ့မြန်မာနိုင်ငံဆိုင်ရာညီလာခံတွေအစည်းအဝေးတွေအလုံယုံဆွေးနွေးပွဲတွေအပြင်ပြဇက်စာပေးနဲ့ရုပ်ရှင်တွေစားတောက်ဖွဲ့ရတွေနဲ့လူမှုလှုပ်ရှားမှုတွေကိုပြုလုပ်ကြမှာဖြစ်ပါတယ်။တနင်္လာနေ့ညီလာခံဖွင့်ပွဲမှာပေါမော့တက္ကသိုလ်အီတလီမြောက်ပိုင်းပြည်နယ်နဲ့မြန်မာနိုင်ငံတို့ကြားပူးပေါင်းဆောင်ရွက်မှုတွေနဲ့စီမံကိန်းတွေကိုဆွေးနွေးကြမှာဖြစ်ပြီးအင်္ဂါနေ့မှာတော့မြန်မာနိုင်ငံတွင်လူ့ခွင့်အခြေအနေတွေပထဝီနိုင်ငံရေးနဲ့ဘာသာရေးဆိုင်ရာဆွေးနွေးပွဲတွေနဲ့အတူမြန်မာအစားအစာတွေနဲ့အိတ်ခတ်မှာပါဗုဒ္ဓဘုရားမြန်မာသတင်းလွတ်လပ်ခွင့်အခြေအနေစစ်တပ်အာဏာသိမ်းမှုနဲ့ပြည်သူတွေရဲ့ဆန့်ကျင်မှုတွေအကြောင်းဆွေးနွေးကြမှာဖြစ်ပြီးကျေးဇူးပြုနေမှာတော့လူမှုခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့ကြောက်ရွံ့ခြင်းမှလွတ်မြောက်ဖို့မိမိရဲ့လွတ်မြောက်ခွင့်ကိုမြန်မာလွတ်လပ်ရေးအတွက်အသုံးချဖို့အပါဝင်မင်းကွန်းတွေအပါဝင်လူငယ်တွေနဲ့ဘာမာရုတ်အလုံယုံဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်ဆွေးနွေးပွဲတွေကိုအီတလီအစိုးရဘက်တာဝန်ရှိသူတွေနဲ့ NGO အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ကဦးကျော်မိုးထွန်းဒေါက်တာဇော်ဝေဆိုးဒေါက်တာဆာဆာဒေါက်တာဝင်းမြတ်အေးတို့အပြင်မြန်မာလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ်Tom Andrews ဆိုပါတက်ရောက်ကြမှာဖြစ်ပါတယ်